โอเคอุ๊ดเทียงครับอะคูดิเมียวโกเรียเทมอร์ซีอ่ะမြန်မာနိုင်ငံဘက်ကိုဥတည်လာနေတယ်။အာဒီထဲမှာကုလသမဂ္ဂတားမြစ်ထားတဲ့လက်နက်တွေပါဝင်တယ်လို့သံသယရှိထားတယ်။ဒီနောက်ကလည်းအမေရိကန်ဖြတ်သိမ်းမှုကလိုက်နေတယ်လို့ကျွန်တော်တို့သတင်းတွေရပါတယ်ခင်ဗျ။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘလောက်ထိဖြစ်နိုင်လဲ။ဒီအဖြစ်ပြက်နဲ့လာလာတွေနဲ့ပတ်သက်ပြီးဥထီအောင်ကနည်းနည်းလောက်သုံးသပ်ပြောပြပေးပါလားခင်ဗျ။
ဟုတ်ကဲ့။ဖြစ်နိုင်ခြေရှိတယ်လို့ကျွန်တော်ကတော့ယူဆပါတယ်။ကျွန်တော်ဒီ2000နဲ့ဒီ6ခုနှစ်တုန်းကလည်းပေါ့နော်။မြန်မာနိုင်ငံကိုဒီမြောက်ကိုရီးယားနေပြီးတော့ကုန်တင်သင်္ဘောတစ်စီးပေါ်ဥတီပြီးတော့လာနေတယ်။အဲ့ဒီသင်္ဘောမှာလည်းပဲဒီကုလသမဂ္ဂအနေတားဆီးထားတယ်။လက်နက်ပစ္စည်းတွေပါတယ်ဆိုပြီးတော့ကျွန်တော်ဒီဂျပန် NHK သတင်းဌာနကနေပြီးတော့ဖော်ပြခဲ့တာကျွန်တော်တွေ့ရတာရှိတယ်လေ။အဲ့ဒီအချိန်မှာပဲတကယ်လည်းပဲပမာဒီရန်ကုန်ပေါ့ရန်ကုန်မှာရှိတယ်ပေါ့နော်။အဲကျွန်တော်ဒီတီလဝါစစ်ကမ်းကိုဒီမြောက်ကိုရီးယားကနေပြီးတော့ကုန်တင်သင်္ဘောဒီပေါ်လေရှိုးပြီးတော့မကြာခဏဆက်ကပ်ခဲ့တဲ့ကျွန်တော်ထောက်ထားတွေတွေ့ရတာရှိတယ်။ကျွန်တော်2006ခုနှစ်မှာဆိုလို့ရှိရင်လည်းပဲဒီ MV Hof MV Bonhoeffer ဆိုတဲ့တင်မောပေါ့နော်။သူကတော့ဒီမြောက်ကိုရီးယားတင်မောပေါ့။အဲ့ဒီတင်မောကဒီ2006နိုဝင်ဘာ5ရက်နေ့မှာဒီရန်ကုန်တီလဝါစစ်ကမ်းကိုဝင်ပြီးတော့ကတ်ခဲ့တာရှိတယ်။နောက်ပြီးတော့ကျွန်တော် 2009 မေလ19ရက်နေ့မှာကျတော့လည်းပဲဒီကောင်းတန်းဒီလိုခေါ်တဲ့မြောက်ကိုရီးယားကုန်တင်သင်္ဘောတစ်စီးကရန်ကုန်တန်လင်းတီလဝါစစ်ကမ်းမှာပဲထပ်ပြီးတော့ကတ်ခဲ့တယ်။အဲ့ဒီသင်္ဘောတွေကိုကတ်တဲ့ကိစ္စမီဒီယာတွေမှာပေါက်ပြသွားတဲ့အခါကျတော့စစ်စိုးရရဲ့ဒီနိုင်ငံရေးဝန်ကြီးဌာနကနေပြီးတော့ကြေညာချက်တွေထုတ်ပြန်ခဲ့တာရှိတယ်။နှစ်ကြိမ်အောင်ထုတ်ပြန်ခဲ့တယ်။အဲ့ဒီကြေညာချက်တွေမှာသူတို့ဖော်ပြတာကတော့ဒီမြောက်ကိုရီးယားသင်္ဘောကနော်တင်လက်ပြင်းမှာကြသည်ဟုဆိုရနေတာကြောင့်ရိခာနဲ့လောက်လာဒီပြက်ပြီးတော့ပေါ့လေဒုက္ခရောက်နေလို့အရေးပေါ်ကူညီတောင်းတာကြောင့်တို့ကလူသားချင်းစာနာတဲ့အနေနဲ့ကတ်ခွင့်ပြုခဲ့ရတာဆိုပြီးတော့တို့ကထုတ်ပြန်ကြေညာတယ
်အဲ့ဒါကောဟိုဘလောက်ဖြစ်နိုင်ရည်ရှိတယ်ဗျအဲ့ဒီတင်းမောမှာဘာလဲဟိုဦးထေအောင်တို့တိထားလဲဗျအ
ဲကျွန်တော်တို့တိထားလဲရှိပါတယ်တို့ဒီစစ်ဆိုးကထုတ်ပြောတာတော့အဲ့ဒီမှာပရိုတက်ရှာတဲ့အချိန်မှာဘာမှဒီတော့ကန့်တာတာဒီစီမပါဘူးလို့တို့ကတော့ပြောတာပေါ့ဗျာဒါပေမဲ့ကျွန်တော်တို့တိထားတာကဒီစစ်ဆိုးရပေါ့လေ2006ခုနှစ်အောက်တိုဘာလနဲ့နိုဝင်ဘာလမှာဒီဗမာပြည်ကိုပေါ့နော်တို့အမြောက်ကြီးတွေနဲ့နေရောင်းရံကာကွယ်ပစ္စည်းတွေနောက်အစင်းမြင့်ရေဒါလက်နက်ရေဒါတွေဒါတွေကိုပို့ပေးခဲ့တယ်ဆိုတာကိုကျွန်တော်တို့တိကျသိထားတာရှိပါတယ်စစ်ဆိုးရကအဲ့လက်နက်ပစ္စည်းတွေကိုအဲ့2006ခုနှစ်ဒီဇင်ဘာလမှာပေါ့နော်တူကတပီလုံးမှာရှိတဲ့အမြောက်ကုကဲစခန်းတွေကိုခိုးဝေပို့ခဲ့တယ်ပေါ်ကရုံနဲ့မကဘူးသူ့မှာပေါ်လေကျွန့်ကျင်သူတွေကိုသူကလွတ်ပေးတာရှိတယ်ဒီပစ္စည်းတွေကိုတတ်ဆင်ဖို့နဲ့ဒီပစ္စည်းတွေကိုအတုံးချတဲ့နေရာမှာပြင်ပန်းပေးဖို့ဆိုပြီးတော့အဲ့တော့2009ခုနှစ်ဇန်နဝါရီလမှာမြောက်ကိုရီးယားနိုင်ငံကပေါ့နော်ဒီဘိုမူဂျီမစ္စတာဂျွန်ကွန်ဆူလို့ခေါ်တဲ့ဒီဘိုမူဂျီတယောက်ကောင်းဆောင်နဲ့အဖွဲ့ဝင်၅ဦးပါရေဒါ၆လက်ပညာရှင်ဖွဲ့ရရန်ကုန်ရောက်လာတယ်သူ့ကိုနားဖားရဲ့လေကြောင်းရံကာကွယ်တပ်ကဆက်ဆံရေးရာရှိဘုံနေဝင်းအောင်တဲ့အတူသူကဇန်နဝါရီလမှာပဲပေါ့နော်ဇန်နဝါရီလ17ရက်နေ့29ရက်နေ့ထိဒီငွေဆောင်ရေဒါစခန်းနဲ့ဟိုင်းတွန်းရေဒါစခန်းတွေအပါဝင်ဒီအရှိတောင်တိုင်းစစ်ဌာနကျောင်းအောက်မှာရှိတဲ့ရေဒါစခန်းတွေကိုရှောက်ပြီးတော့သူတို့လှည့်လည်ကြီးရှုတယ်ရေဒါတွေကိုသူတို့တပ်ဆင်ပေးတယ်နောက်ပြီးတော့ဆက်ဆီကြီးရှုတယ်တင်နန်းပေးတာတွေလုပ်ခဲ့တာကိုကျွန်တော်သိရတာရှိပါတယ
်အဲ့ဒါကဒီကျွန်တော်တို့စစ်ဖက်ဆက်ဆံရေးကတန်တမန်ဆက်ဆံရေးနဲ့ဟိုမတိုင်ခင်ကပဲသူတို့ရှိနေဆိုတဲ့ဘောလားဗျအ
ဲမဟုတ်ပါဘူးဒါကတော့တန်တမာဆက်ဆံရေးနဲ့စစ်ဘက်ဆက်ဆံရေးဆိုတာလေအခုစစ်ဆိုးကလက်ထက်မှာအဲခွဲခြားလို့မရပါဘူးဘာဖြစ်လို့ဆိုတော့ဒီမြောက်ကိုရီးယားနဲ့ဗမာနိုင်ငံကပေါ့နော်ဒီတောင်ကိုရီးယားအဲဒီအစိုးရကောင်းဆောင်တွေကိုရန်ကုန်မှာဘုံခွဲလုံးကြံတပ်ဖြတ်တဲ့ကိစ္စပြီးရနောက်ပါဆက်ပြီးတော့တန်တမာဆက်ဆံရေးဖြတ်ထားတယ်လေဖြတ်ထားရဆိုမဲ့လည်းပဲဒီဗိုလ်ချုပ်ကြီးခင်ရောအဲရှိတဲ့ကာလကလေးကနိုင်ငံခြားရေးဝန်ကြီးဖြစ်တဲ့ဦးဝင်းအောင်ကမြောက်ကိုရီးယားကိုရှုံးဝဲသွားခဲ့ပြီးတော့ဒီမြောက်ကိုရီးယားနဲ့သူတို့ရှုံးဝဲပြီးတော့ပေါ့ဗျာတန်တမာဆက်ဆံမှုတွေလုပ်ခဲ့တယ်အဲ့ဒီနောက်ပိုင်းမှာပဲမြောက်ကိုရီးယားကိုလည်းဗမာစစ်တပ်ကပေါ့လေဒီတင်နန်းသားတွေလွှတ်ပြီးတော့တင်နန်းတက်ခိုင်းတာတို့နောက်မြောက်ကိုရီးယားကခုနကျွန်တော်ပြောတဲ့လက်နက်တွေကိုသူတို့တရားမဝင်ဝယ်ယူပြီးတော့တိတ်တဆိတ်ဗမာပြည်ကိုခို့သွင်းတာတို့အဲ့ဒါတွေလုံညာတွေ့ရတာရှိပါတယ်အဲ့ဒါကြောင့်ဒီတန်တမာရေးဆက်ဆံမှုနဲ့စစ်တပ်ဆက်ဆံမှုကတခြားစီမဟုတ်ပါဘူးသူတို့အနေနဲ့ပေါ့လေဒါချိတ်ဆက်ရှိရှိနဲ့သူတို့အစီအစဉ်ရှိရှိလှုပ်ဆောင်နေတဲ့သဘောမျိုးတွေ့ရတာရှိပါတယ
်ဆိုတော့ဒီလိုဒါမှန်ခဲ့တယ်ဆိုရင်ပေါ့ဗျာမြန်မာနိုင်ငံကစစ်ရေးနိုင်ငံရေးမှာဘယ်လောက်ထိထိခိုက်သွားနိုင်လဲဗျာ
အာထိခိုက်နိုင်တာပေါ့ဗျာဘာလို့ဆိုတော့ဗမာစစ်ဆိုးရကအခုချိန်မှာဆိုရှင်သူတို့ပေါ်လေနျူကလ িয়ার အဲဒီလက်နဲ့ထုတ်လို့ဖို့အတွက်ကိုလည်းပဲသူတို့ရှုပ်ဝဲပြီးတော့เนาะအဲလှုပ်ဆောင်နေတာရှိတယ်ဒီကိစ္စအတွက်လည်းမြောက်ကိုရီးယားနေအများဆုံးအကူအညီတွေရရှိနေတယ်နောက်အလားတူပဲเนาะတာဝေးပြည်အဲကျွန်တော်တို့ဒုံမြန်နေနောက်ပြီးတော့အမြောက်ကြီးတွေသူတို့စမ်းသပ်နေရရှိတယ်ဒါတွေကိုလည်းမြောက်ကိုရီးယားဝယ်ယူနေရရှိတယ်အဲ့တော့ဒီပစ္စည်းတွေကဘာပဲဖြစ်ဖြစ်ပေါ့သူတို့ကြားမှာသူကဆာရုပ်ထုတ်ပြီးတော့သူအဲအဆင့်လိုက်ပေါ်လေးဝယ်ယူနေတဲ့ဟာမျိုးเนาะအထုတ်လိုက်တင်ဖို့နေရာမျိုးရှိရလေအဲ့တော့အခုချိန်မှာတချို့တဝက်ကတော့ဗမာပြည်ကိုရောက်တင်နိုင်လဲရောက်နေလောက်ပြီပေါ့ဗျာအဲဒါပေမဲ့အခုလို့မြောက်ကိုရီးယားကိုအရေးကြီးလိုက်တဲ့အချိန်မှာတချို့ရာဖို့ရှိတဲ့เนาะအစိတ်ပိုင်းနေအဲဒီတင်ဖို့ရမယ့်ပစ္စည်းတွေကြံခဲ့နိုင်တယ်လေအဲ့ဒါကြောင့်အဲ့ပစ္စည်းတွေကမရရင်ဗမာပြည်မှာအခုလက်ရှိလုပ်နေတဲ့မြောက်ကိုရီးယားရဲ့အကူအညီနဲ့လုပ်နေတဲ့ဒီနျူကလ িয়ার လက်နက်ထုတ်လုပ်မှုအပိုင်းတို့နောက်ပြီးတော့ကျွန်တော်တို့ဒီဒုံးကြီးတွေနောက်ပြီးတော့အမြောက်ကြီးတွေနောက်ထုတ်လုပ်မှုအပိုင်းတွေတို့ဒါတွေအများကြီးထိခိုက်သွားနိုင်တဲ့အနေအထားရှိပါတယ်
ဟုတ်ကဲ့ခင်ဗျာဦးထေအောင်ခုလိုဖြေကြားပေးတဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
โอเคဗျာ